တရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်မှုအောက်မှာလမ်းမဲ့နှစ်ပေါင်း20အတွင်းတရုတ်စစ်တပ်ကိုအင်အားကြီးပြီးခင့်မိတဲ့တပ်ဖြစ်နေတိဆောက်ပြီးကမ္ဘာအဆင့်အမြောင်ပြောင်းလဲဖြစ်မှာဖြစ်ကြောင်း19ချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံမှာဗိုလ်တပူးနေကသမ္မတရှီကျင်ဖင်ကပြောကြားလိုက်ပါတယ်2020မှာတရုတ်စစ်တပ်ရဲ့ဤပညာဆိုင်ရာပြည်ပြည့်စုံအောင်လုပ်ပြီး2035မှာကြီးရေးလေးတပ်တွေရဲ့ဖွဲ့စည်းပုံနဲ့လက်နက်ကိရိယာတွေကိုခင်မီစစ်တပ်ကြီးဖြစ်အောင်လှုပ်ဆောင်မှာဖြစ်ကြောင်းကွန်မြူနစ်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတီဝင်ပေါင်း2200ကျော်တက်ရောက်လာတဲ့ညီလာခံမှာပြောကြားခဲ့တာပါတရုတ်နိုင်ငံဟာတမိုင်းမှာအရေးပါတဲ့အချိန်ကိုရောက်နေပြီဖြစ်တယ်လို့ကြွယ်ဝမှုနဲ့အတူအင်အားခိုင်မာလာပြီဖြစ်ပြီးကမ္ဘာအလယ်မှာဥဆောင်မှုပေးနိုင်တဲ့အနေအထားကိုရောက်ဖို့နှိစက်လာပြီဖြစ်တဲ့အပြင်လူသားတွေအတွက်ပါပိုးပြီးအချိုးပြူလာနိုင်တော့မယ်လို့ဒုတိယတက်တန်းကိုတာဝန်ဆက်ပြီးထမ်းဆောင်တော့မယ်သမရရှိကပြောပါတယ်2029ခုနှစ်ကစပြီးတော့တည်ထောင်ခဲ့တဲ့တရုတ်စစ်တပ်PLA မှာအခုခါတာဝန်ထမ်းဆောင်နေသူပေါင်း2တန်းလောက်ရှိနေတာပါ။၃နိုင်ခွဲကြပြောကြခဲ့တဲ့သူ့ရဲ့မင်ကွန်းရှိတဲ့မှာသမရရှိကတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဆောင်ရှောက်ဖို့အတွက်တာမကတရုတ်ရင်ကျေးမှုကိုရှင်သန်အောင်စ조사ကြဖို့လည်းအဖွဲ့ဝင်တွေကိုပန်ကြားခဲ့ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့တရုတ်ခေါင်းဆောင်ကတရုတ်နိုင်ငံဟာလာမယ့် 2050 မှာခေတ်သစ် Socialist နိုင်ငံဖြစ်နေခေတ်သစ်ကိုတည်ဆောက်မှာဖြစ်ပြီးကမ္ဘာအလယ်မှာအင်အားကြီးတဲ့ဥဆောင်တဲ့နိုင်ငံဖြစ်စီရမယ်လို့လည်းကတိပေးခဲ့ပါတယ်။